အိန္ဒိယနိုင်ငံရဲ့တပ္ပရာတစ်အဖြစ်ကျောင်းဆရာမကနေနိုင်ငံရေးလောကထဲဝင်လာခဲ့တဲ့ပထမဆုံးတော်မော်လူမျိုးစုအနေဝင်အမျိုးသမီးဒရောပဒီမူမာမူကဒီနေ့စစ်စာချိန်ဆိုပါတယ်အိန္ဒိယမှာတပ္ပရာယာဒူဟာအာနာထက်နိုင်ငံခေါင်းဆောင်အဖြစ်ပွဲတဲ့သင်္ကေတသဘောထားဆောင်ပေမဲ့လည်းဒရောပဒီမူဟာတပ္ပရာဖြစ်လာတဲ့ဟာအိန္ဒိယမှာအလေးထားမခံရတဲ့တိုင်းသားလူမျိုးစုအသိုက်အဝန်းအတွက်အောင်မြင်မှုသင်္ကေတဖြစ်နေပါတယ
်ဧ हमारे लोकतंत्र की ही शक्ति है कि उसमें एक गरीब घर के पैदा होने बेटी
အိန္ဒိယမှာစေရနွမ်းပါသူတွေအတွက်အိမ်မက်မက်ရုံတက်တက်မဟုတ်ပဲဒီအိမ်မက်တွေကိုအကောင့်ထဲဖော်နိုင်တယ်ဆိုတော့အခုသူရွေးကောက်တင်ရောက်ခါတာအသက်ကြီးပြနေတာပါလို့အသက်64နှစ်အရွယ်တမရဒရောပတီမာမူကဒီနေ့အိန္ဒိယပါလီမန်မှာကျန်းသစ္စာချိန်ဆိုတဲ့အချိန်ပြောဆိုသွားတာပါ။ရာဇဝင်ပေါင်းများစွာအခွင့်အရေးတွေညှင်းပန့်ခံရတဲ့သူတွေအတွက်အကြီးအကျယ်ကျေနပ်ဝမ်းမြောက်စရာပါလို့လည်းပြောဆိုသွားပါတယ်။ဒေါ်ပါတီမာမူဟာအိန္ဒိယနိုင်ငံတပိုင်းမှာဒုတိယမြောက်မျိုးသမီးသမ္မတအဖြစ်ရွေးချယ်ခံရသူပါ။ဩဒိတပြည်နယ်အရှေ့ပိုင်းရွာတရွာကအကြီးအကဲအိန္ဒိယရဲ့အကြီးဆုံးတောင်ပေါ်လူမျိုးစုဖြစ်တဲ့စန်သဲလူမျိုးစုအဖွဲ့ဝင်အမျိုးသမီးဒေါ်ပါတီမာမူဟာသူ့ရွာမှာကောလိပ်ကျောင်းတက်ခွင့်ရခဲ့တဲ့ပထမဦးဆုံးအမျိုးသမီးလက်ဖြစ်လို့ရက်ရွာရေးကိစ္စတွေမှာတက်တက်ကြောကြောပါဝင်ခဲ့တာကြောင့်ထင်ရှားလာသူဖြစ်ပါတယ်။လွတ်တော်တက်တာနှစ်ဆက်မှာအာဏာရ BJP ပါတီရဲ့အမတ်ဖြစ်လာခဲ့ပြီးမကြာမီကဂျာကန်ပါတီပြည်နယ်အုပ်ချုပ်ရေးမှူးဖြစ်လာခဲ့ပါတယ်။